2024ခုနှစ်အတွင်းအာရှတိုက်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ကိုင်နှုန်းအထိထိုးလာတယ်လို့အာရှဖွံ့ဖြိုးရေးဘက် ADB ကဒီကနေ့ထုတ်ပြန်ပါတယ်။ဝယ်ယူသုံးဆွဲသူပမာဏပိုများလာပြီးတော့နည်းပညာသုံးပစ္စည်းတွေဝယ်လိုအားပိုများလာတာကြောင့်အခုလိုခံမှန်းသုံးသပ်တာဖြစ်ပါတယ်။တရုတ်နိုင်ငံကလည်းစီးပွားရေးပိုကောင်းလာအောင်ပိုပြီးတော့ထောက်ပံ့တွေပေးလာဖို့မျှော်လင့်နေတဲ့အကြောင်း ADB ကပြောပါတယ်။ ADB ဘဏ်ရဲ့ဒီအာရှဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့သုံးသပ်ချက်အစဉ်ကန်စာမှာအာရှဒေသအတွင်းစီးပွားရေးကဏ္ဍအများပြားနဲ့ပတ်သက်လို့ဇူလိုင်လတုန်းကထုတ်ပြန်ခဲ့တဲ့အစဉ်ကန်စာအတိုင်းသိပ်အပြောင်းလဲတော့မရှိပါဘူး။ဒီနှစ်အတွက်900ကိုင်တော့ခံမှန်းထားတယ်လို့လာမယ့်နှစ်မှာတော့ 4.9 ရာဂိုင်တော့ဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့ခံမှန်းပါတယ်။အာရှပစိဖိတ်ဒေသအတွင်း46နိုင်ငံမှာငွေကြေးဖောင်းပွားမှုသုံးသက်ချက်ကိုပြန်လျှော့ချပြီးဒီနှစ်အတွက် 2.8 ရာဂိုင်တော့နောက်နှစ်အတွက်တော့အရင်ခံမှန်းချက်အတိုင်း 2.9 ရာဂိုင်တော့ရှိနိုင်တယ်လို့ခံမှန်းပါတယ်။